Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ2022ခုနှစ်နိုဝင်ဘာ28ရက်တနင်္ဂနွေညပိုင်းအစီအစဉ်လေးကိုမြို့တော် Washington ကနေပြီးတော့ဆက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဟိုင်းဒိုမီတာ1925 30နဲ့ဟိုင်းလမ်းမီတာ190ရုပ်ကနေဖမ်းယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။ VOA Radio အစီအစဉ်လေးကိုရုပ်သံနဲ့လည်းထည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA Website ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့ကနေအချိန်နဲ့တပြေးညီဖမ်းယူပြီးတော့နာဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညပိုင်းအတွက်အစီအစဉ်လေးကိုတော့ကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီနေ့မှထူးခြားတဲ့သတင်းတွေကတော့အစ်စ်တွေ့ရတဲ့ COVID-19 ရောဂါပိုးကြောင့်လေကြောင်းလိုင်းတွေပိတ်လို့ခီးသွားတဲ့အခက်တွေ့နေပါလေ။မြန်မာနိုင်ငံမှာဆေးရနာသိမှုစန့်ကျင်တဲ့အလျောက်တစ်ပြက်ဆန္ဒပြပွဲတွေရှိခဲ့ပါလေ။မြန်မာနဲ့ကီလိုမီတာ100ဝေးတဲ့မနစ်ပူရာမြို့တော်အထီးအိန္ဒိယကယထာလန်ဖောက်တော့မှာပါ။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကော်မတီနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေအပြီးမှနားဆင်ရမယ့်အစီအစဉ်တွေမှာတော့တပင်းညို့နယ်ရှေးပိုင်းစစ်ကောင်စီတပ်တွေနဲ့မြေရှင်းလင်းရေးလေကြောင်းပစ်ခတ်မှုအတွင်းမှာဒေသခံကြီးရွာသားတချို့ထိခိုက်သေးဆုံးတာရှိတယ်လို့ဒေသခံတူကပြောပါတယ
်။အဲကျွန်တော်ရှိနေတဲ့နေရာလေးနဲ့သူတို့ဆင်းတဲ့နေရာလေးကပြီးနေရာတော့တော့ပဲကောင်းပါဘောနော်အဲ့နေရာလောက်ကဆင်းနေစစ်ရင်သူတို့အဲ့မှာပြစ်ကြတယ်လေ။ဟိုမစင်းပြင်ကလည်းသူတို့ဟာစကီးနဲ့
အပြေဆုံးကိုတော့အစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ဒါအပြင်ဒီဇင်ဘာတရက်ကစပြီးတော့အထောက်ထားမဲ့တွေကိုနေရာပြန်ပို့ဖို့ထိုင်းနိုင်ငံကစီစဉ်နေတဲ့အကြောင်းအာဖရိကနိုင်ဂျာနိုင်ငံကတစ်ပင်ဆိုင်ပြည်ရေးလုပ်ငန်းနဲ့အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကတူတာနဲ့ထူးခြားဆန်ပြားသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်။
တောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိပြီးအရင်ရှိနေတဲ့ကိုရိုနာဗိုင်းရပапောကပိုးနေတဲ့ပိုပြီးကူးစက်များနဲ့လို့ယူဆထားတဲ့ Omicron ကိုရိုနာဗိုင်းရပ်စ်မျိုးကွဲကြောင့်ကမ္ဘာနိုင်ငံအတော်များများကလေကြောင်းလိုင်းသွားလာမှုတွေဖြစ်လိုက်တဲ့အတွက်တနင်္ဂနွေနေ့မှာတောင်အာဖရိကနိုင်ငံ Johannesburg လေဆိပ်ကထွက်ခွာမဲ့ခီးသည်တွေစိတ်ပြတ်နေကြပါတယ်
So I was originally planned to go to Mauritius. Got canceled, tried again, got canceled. So now
ကျမအနေနဲ့မော်ရီရှားနိုင်ငံကိုသွားဖို့ကနအူစီစဉ်ထားခဲ့တာပါ။အဲ့လေရင်ကခီးစဉ်ဖြစ်လိုက်တော့ကျမထပ်စူးစမ်းကြည့်တယ်။ဒါပေမဲ့ပြန်ဖြတ်တာပါပဲ။အခုတော့ကျမအနေနဲ့ဥရောပကိုပဲသွားရမလား။ဒါမှမဟုတ်အမေရိကကအမျိုးတွေနဲ့မိတ်ဆွေတွေစီသွားလဲရကောင်းမလားဆိုတာကိုချိန်ဆနေပါတယ်လို့ Johannesburg လေဆိပ်မှာပြေးမိနေတဲ့ခီးစဉ်တဦးကရှင်းပြခဲ့တာပါ။COVID-19 မျိုးကွဲတဲ့တခုကိုရှာဖွေတိရှိခဲ့ကြောင်းတောင်အာဖရိကနိုင်ငံကကြေညာလိုက်ပြီးမကြခင်မှာပဲတောင်အာဖရိကနိုင်ငံကလာမဲ့ခီးသည်တွေကိုနိုင်ငံအတော်များများကပိတ်ပင်ကန့်တတ်လိုက်ကြတာပါ။ဝင်မလာ24ရက်ဗုဒ္ဓနေ့မှာတောင်အာဖရိကသိပ္ပံပညာရှင်များအဖွဲ့ကဒီ COVID-19 မျိုးကွဲတဲ့ကိုတွေ့ရှိတဲ့အကြောင်းစတင်ကြေညာလိုက်တာဖြစ်ပြီးအဲ့ဒီမျိုးကွဲတဲ့ဟာခန္ဓာကိုယ်ရဲ့ခုခံဆွမ်းအားကိုရှောင်သွေးနိုင်တယ်လို့အရင်တွေ့ရှိထားတဲ့ကိုဗစ်ရောဂါပိုးအမျိုးအစားတွေတဲ့ပိုပြီးတော့ကူးစက်များနေလို့ဆိုပါတယ်အခုအသစ်တွေ့ရှိတဲ့ Omicron မျိုးကွဲတစ်ဟာစိုးရင်ရတဲ့မျိုးကွဲတစ်ခုဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာတတ်မှတ်လိုက်ပြီးအစောပိုင်းတွေ့ရှိရတဲ့အထောက်အထားတွေရရောဂါပြန်လည်ဖြစ်ပွားမှုနှုန်းပိုမြင့်မားတယ်လို့ဆိုပါတယ်ခင်ဗျာ
တောင်အာဖရိကနေပြန်လာတဲ့ Netherlands နိုင်ငံသား62ဦးမှာ Coronavirus ကူးစက်မှုတွေ့ရှိခဲ့ရပြီးတဲ့နောက်မှာနယ်သာလန်နိုင်ငံမှာကိုရိုနာဗိုင်းရပапိုးသစ် Omicron မျိုးကွဲကူးစက်မှုဘလောက်များများတွေ့ရှိထားပြီလဲဆိုတာကို Dash Anavani ကတနင်္ဂနွေနောက်ပိုင်းမှာထုတ်ပြန်ကြေညာနိုင်မှုမျှော်လင့်ထားပါတယ်။တောက်ချာနေကတောင်အာဖရိကနေပြန်လည်ရောက်ရှိလာတဲ့ခီးသည်600တဲကကိုဗစ်ပိုးတွေ့သူတချို့ထဲမှာအနည်းဆုံးတစ်ယောက်စီမှာတော့မျိုးကွဲပိုးသစ်ကိုတွေ့ရှိရနိုင်တယ်လို့နယ်သာလန်ကျန်းမာရေး Institute RIVM ကယုံကြည်နေပါတယ်။ RIVM ရဲ့ပြောရေးဆိုရင်းရှိသူကတော့ပိုးသစ်ကူးစက်မှုကတေချာသလောက်ရှိပြီးတော့နောက်ထပ်လိုအပ်တဲ့စမ်းသပ်မှုတွေပြုလုပ်နေတယ်လို့ဆိုပါရယ်ကူးစက်မှုဘလောက်များတွေ့ရှိသလဲဆိုတာကိုတော့ RIVM ကအသေးချာပြောမထားပေမဲ့တနင်္ဂနွေနောက်ပိုင်းမှာထုတ်ပြန်ကြေညာနိုင်မယ်လို့ဆိုပါရယ်အသစ်ရှာဖွေတွေ့ရှိတဲ့ Omicron ဟာစိုးရိမ်စရာကောင်းတဲ့မျိုးကွဲသစ်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြီးခဲ့တဲ့ပတ်တည်းမှာထုတ်ပြန်ခဲ့တာမို့ကမ္ဘာကြီးစိုးရိမ်မှုတိုးခဲ့ပြီးအခုဆိုရင်ကူးစက်မှုသစ်တွေကိုအနည်းဆုံးနိုင်ငံပေါင်း9ခုမှာတွေ့ရှိနေရပြီဖြစ်ပါရယ်မြန်မာကလေးကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးနေတဲ့ဥရောပနိုင်ငံတွေမှာလည်းစိုးရိမ်မှုတွေတိုးလာနေပြီးနယ်သာလန်နိုင်ငံမှာတော့အရက်ပါစားသောက်ဆိုင်နဲ့စတိုးတိုင်ဒရုန်းများကိုပိတ်ဖို့အမေရိကတနင်္ဂနွေနေ့မှာစတင်တည်ရောက်မှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာဆယ်လနီးပါးကြာလာတဲ့အချိန်ထိဆီယနာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေပုံစံအမျိုးမျိုးနဲ့ဖြစ်ပေါ်နေသလိုငြင်းငြမ်းစွာချစ်တဲ့ဆန္ဒဖော်ထုတ်မှုတွေလည်းညွှန်တဲ့တချို့မှာကနေ့အထိရှိနေဆဲဖြစ်ပါတယ် Digane Zamon Labi just say yet no woman a session in my child day, mutani a tame up in a young old bow in the choma, Anashin Sanchin, Chites and Abiamuri, Shigabare, Pizu Democracy, a two Anashin, Sine, Mipia Sore, Sarani, Kansantara Lumeri, Yangomu Tamuzi, Machites and Abiakajabare, Yangomu, Yorgo Munega, Bagata, Janarigale, Yangon Dandu Munez, Ziga, Jana Tamagari, the big committee in a Buwan Pichites and Abiakajalo, Shivida Munez, Dumale, Sita Toko, Moton Sue, Ne, Sianashin Sanchin, Loshamu Pilokajabare, Ladube, Mandalin Yumale, Anashin Sora, Beroma, Ashim Tabuzu. ကောင်းစဉ်နဲ့ချစ်တဲ့ဆန္ဒပြခဲ့ကြသလိုရနာဘုံတက်သူចောင်းသားတွေကလည်းဖက်စစ်စစ်တပ်ဖြုတ်ချရေးနဲ့စစ်ကြုံစနစ်ပညာရေးအလိုမရှိကြောင်းမျိုးတွေမှာလက်လဲဆန္ဒပြခဲ့ကြပါတယ်ခင်ဗျာ စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစလို့ခဏိအထိနေ့စဉ်ချစ်တဲ့ဆန္ဒပြနေကြတဲ့ကလေးမျိုးကနေလည်းဒီကနေ့အစဉ်လာမပြည့်ချစ်တဲ့ဆန္ဒပြခဲ့ကြပြီးစကိုင်းတိုင်းတွင်းကပဲဆလင်းကြီးမျိုးမကွေးတိုင်းမြန်မျိုးကင်းပြည်နယ်ကျိုင်းစိတ်ကြီးမျိုးနဲ့တနင်္လာရီတိုင်းလောင်းလူမျိုးတို့မှလည်းဆက်နေခြင်းစန့်ခြင်းရေးချစ်တဲ့ဆန္ဒပြဝဲတွေအသီးသီးပြုလုပ်ခဲ့
ဥပဒေတည်းကိုအော်စတြေးလျအစိုးရကလူလူနဲ့မိတ်ဆက်ပေးဖို့ရှိနေပါတယ်။အော်စတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတော့ဒီဥပဒေဟာအော်စတြေးလျပြည်သူတွေကိုအင်တာနက်အွန်လိုင်းမှာအနိုင်ကျင့်ချိန်ချောက်တာတွေကနေအကာအကွယ်ပေးလိမ့်မယ်လို့ဆိုပါတယ်။ဒီလိုစော်ကားတက်ခတ်တဲ့ဖြစ်ရပ်တွေကိုလက်တွေ့အပြင်လောကမှာရောအင်တာနက်လောကမှာပါမရှိစေရဘူးလို့ဝန်ကြီးချုပ်ကပြောဆိုသွားပါတယ်။ရှင်းနေချုပ်မစ်ချီလီယာကက်ချ်ကလည်းဒီဥပဒေကို2020အစောပိုင်းမှာလွှတ်တော်ထဲမှာမိတ်ဆက်ပေးဖို့ရှိပြီးလူမှုမီဒီယာနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းလုပ်ဖို့လိုအပ်ချက်တွေရှိနေတယ်လို့ဆိုပါတယ်။ post တင်သူတွေမှာပဲအတိအပြတ်မှတ်ချက်ပေးသူကိုပါတာဝန်ခံစေဖို့လည်းဥပဒေသစ်ထဲမှာပါရှိပါတယ်။အတိအပြတ်မှုတွေအတွက်လူမှုမီဒီယာကုမ္ပဏီကလည်းတာဝန်ယူဖို့ဩစတြေးလျဥပဒေသစ်မှာပြဋ္ဌာန်းထားတာပါ။ဒီဥပဒေကကိုကူကိုမဖော်ပြပဲအတီးအချက်တော်တွေကိုရက်တက်မှုရည်ရထားတာဖြစ်တယ်လို့ရှင်းနေကြကက်စကဆက်ပြောပါရယ်။ဩစတြေးလျတက္ကံကောင်းဆောင်အန်တိုနီအမ်ဘာနီကတော့သူ့အနေနဲ့လူတိုင်းအတွက်ဘေးကင်းလုံခြုံတဲ့အင်တာနက်အွန်လိုင်းရုပ်ဝန်တစ်ခုပေါ်ပေါက်လာတာကိုထောက်ခံတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းအစိုးရအနေနဲ့လူမှုမီဒီယာမှာသတင်းမှားပြဌာန်းတွေအပေါ်မှာတားဆီးဖို့ပြက်ကွက်ခဲ့ပြီးအစိုးရအဖွဲ့ဝင်ချုပ်ကိုယ်တိုင်ကိုဗစ်နဲ့ကာကွယ်ဆေးကိစ္စတွေမှာသတင်းမှားပြန့်ခဲ့တယ်ဆိုပြီးတော့ဆွတ်ဆွဲထားပါရယ်ခင်ဗျာ။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19ကီလိုဟတ်ဇ်5953ညာလိုင်းတိုမီတာ25ကီလိုဟတ်ဇ်11803ညာလိုင်းတိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်ဇ်5905ကနေပြောထုတ်လင်းပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ခါဒီတနင်္ဂနွေနေ့ညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအိန္ဒိယနိုင်ငံမဏိပူရပြည်နယ်အင်ဖာမြို့ကိုလာမယ့်နှစ်နှစ်အတွင်းယထာလန်ဖောက်တော်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံနယ်စပ်နဲ့ကီလိုမီတာ100သောကော်ဝေးတဲ့နေရာကိုအိန္ဒိယရဲ့ယထာလန်ရောက်လာတော့မှာဖြစ်ကြောင်းအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြပါတယ်။မရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေအတွက်အခုချိန်ထိကားလမ်းကိုသာမိခိုအားထားနေရတဲ့မဏိပူရပြည်နယ်မြို့တော်အင်ဖာအတွက်ဒီယထာလန်ကအသက်သွေးကြောတစ်ဖက်ဖြစ်လာမယ်လို့ဆိုပါတယ်။အာတမ်ပြည်နယ်ဂျီဒီဘမ်ကနေကီလို117ကီလိုရှည်လျားတဲ့ဒီရထားလမ်းဖောက်လို့ရည်အတွက်အကြောင်းမျိုးမျိုးကြောင့်နောက်လေးကြံ့ကြာနေခဲ့ပေမဲ့အခုအချိန်မှာလုပ်ငန်းကိုအလင်းမြအကောင့်ထယ်ဖို့ဖို့ဆောင်ရွက်နေပြီလို့ဆိုပါတယ်ဒီရထားလမ်းကမဏိပူရပြည်နယ်ရဲ့လူဦးရေ900ရာခိုင်နှုန်းနေထိုင်တဲ့အင်ဖာမြို့အတွက်အရေးပါတဲ့ကုန်ပစ္စည်းတွေကိုတင်ပို့ရေးအတွက်အသုံးဝင်ရုံနဲ့မကဘဲနောက်ပိုင်းမှာ TransAsia ရထားလမ်းရဲ့ဒစီတစ်ပိုင်းအဖြစ်နဲ့မြန်မာနိုင်ငံနဲ့ဆက်အထိပါရထားလမ်းကိုတိုးချဲ့ဖောက်လို့သွားဖို့အိန္ဒိယကစီစဉ်ထားပါတယ်တာမန်ရထားလမ်းနေတဲ့ပို့ပြီးကျဲတဲ့လမ်းကျယ်စနစ်နဲ့တည်ဆောက်မဲ့ဒီယထာလန်တည်ဆောက်မှုဟာအိန္ဒိယရဲ့အရှေ့မြောက်ဒေသမှာရှိတဲ့ပြည်နယ်အလုံးရဲ့မြို့တော်တွေနဲ့ပြည်မကြီးအခြားယထာလန်ဆက်သွယ်ရေးစနစ်တည်ဆောက်မဲ့အိန္ဒိယအစိုးရရဲ့စီမံကိန်းတစ်စိတ်ဒေသလည်းဖြစ်ပါတယ်။ဒီဂျီဒီဘန်အင်ဖာယထာလန်ကကီလိုမီတာ200ကနေ225ရှေ့လျားတဲ့လမ်းကြောင်းကိုလက်ရှိမှာကားနဲ့သွားရင်17နာရီကနေ12နာရီကြာသွားနေရတဲ့ခီးကိုနှစ်နာရီအတွင်းရောက်နိုင်မယ်လို့ဆိုပါတယ်ယထာလန်တစ်လျှောက်လန်ကူပေါင်း46ခုနဲ့တံတားပေါင်း153ခုပါဝင်မဲ့ဒီယထာလန်ကလူမှုအတိုင်းဝိုင်းနေအကြားချိတ်ဆက်ပေးဖို့နဲ့မကဘဲအိန္ဒိယယထာဌာနအတွက်ခက်ခဲစွာတိစောက်ရမယ်ယထာလန်တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
လာအိုနိုင်ငံဟာတရုတ်နိုင်ငံကတိစောက်မဲ့ယထာလန်တွေကတဆင့်စီးပွားရေးတိုးတက်လာဖို့မျှော်လင့်ထားတယ်လို့ AFP သတင်းတပုတ်မှာဖော်ပြထားပါတယ်တရုတ်နိုင်ငံကတိစောက်တဲ့ဒေါ်လာ6 6 billion တန်ရထားလန်သစ်ဖွင့်ပွဲကိုဒီပတ်ထဲမှာပြုလုပ်မှာမို့အထူးကျနိုင်ငံတွေစီးပွားရေးတိုးတက်လာမယ်ဆိုတဲ့မျှော်လင့်ချက်တွေစောင့်ကြည့်ပေးလာနေတာပါ။မိုင်ပေါင်း160ရှီလျားတဲ့ရထားလန်ကိုဒီဇင်ဘာလ3ရက်နေ့မှာဖွင့်လှစ်မှာဖြစ်ပြီးတော့9နှစ်ကြာဆောက်လုပ်ခဲ့ရတဲ့ဒီရထားလန်ဟာတရုတ်နိုင်ငံရဲ့ကပတ်လန်စီမံကိန်းတွေကတစ်ခုလည်းဖြစ်ပါတယ်။တရုတ်နိုင်ငံမျိုးကြီးတစ်မျိုးဖြစ်တဲ့ကူမင်းနဲ့လာအိုနိုင်ငံရဲ့မျိုးတော်ကိုချိတ်ဆက်ပေးမှာဖြစ်ပြီးတော့အထူးစီမံချက်ဖြစ်အောက်ဘက်မှာရှိနေတဲ့ထိုင်းမလေးရှားနဲ့စင်ကာပူအထိရထားလန်စီမံကိန်းတွေပါရှိပါတယ်။အခြေခံအဆောက်အုံရှားပါလာတဲ့လာအိုနိုင်ငံဟာအထူးကျန်ကွန်မြူနီအစိုးရရဲ့လက်အောက်မှာရခင်ကရထားလန်ရှိ4ကီလိုမီတာပဲရှိခဲ့တာဖြစ်ပါတယ်။အခုကမှတော့တနအီကိုမိုင်းတရားကျော်သွားတဲ့တောက်ပြောင်နေတဲ့ဖြူနီပြဒီဇန်ရထားတွေဟာဥမင်85ခုနဲ့တရားပေါင်း169စင်းပါဝင်ဘူရာကြီး10ခုကိုဖျက်ဆီးခုန်မောမှဖြစ်ပါတယ်။ကဘာပိုင်ရဲ့မှတ်တမ်းတွေအရရထားလန်တွေကနေခီးသွွားလုပ်ငန်း၊ကုန်သွယ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေတိုးတက်လာနိုင်ပေမဲ့အစိုးရအနေနဲ့ရေရှည်ခံတဲ့ပြည်ဝင်ပြောင်းလဲမှုတွေကိုတာဝန်ခံဖို့လိုတယ်လို့ကျွမ်းကျင်သူတွေက AFP ကိုပြောပါရခင်ဗျာ
။ဆူဒန်နဲ့အီသီယိုးပီးယားနိုင်ငံနဲ့ဇက်ကစိုက်ပျိုးရေးဖြစ်ထွန်းပြီးပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသမှာအီသီယိုးပီးယားအစိုးရနဲ့ဆက်နွယ်မှုရှိတဲ့လက်နက်ကိုင်အုပ်စုတွေနဲ့ပြည်သူ့စစ်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်သူတို့စစ်သားတချို့သေဆုံးခဲ့တယ်လို့ဆူဒန်စစ်တပ်ကပြောပါတယ်။အီသီယိုးပီးယားလက်သမားတွေစိုက်ပျိုးရေးလုပ်ကိုင်နေထိုင်နေပြီးဆူဒန်ကသူတို့ပိုင်ဆိုင်တယ်လို့ပြောဆိုနေတဲ့ El Fasher Ka ဒေသနဲ့ပတ်သက်လို့နိုင်ငံအကြားဆက်ဆံရေးတွေတင်းမာနေကြတာဖြစ်ပါတယ်။အယ်ဖာရှာကာဒေတာကိုလုံခြုံရေးယူထားတဲ့သူတို့တပ်ဖွဲ့ဝင်တွေကိုအီသီယိုးပီးယားစစ်သားတွေအပါအဝင်ပြည်သူ့စစ်တပ်ဖွဲ့တွေကဝန်ရောက်တိုက်ခတ်ခဲ့သလိုလက်သမားတွေကိုချိန်ချောက်ပြီးစိုက်ပျိုးရာသီအတွက်တိနံတွေကိုလည်းဖျက်ဆီးသွားတယ်လို့ဆူဒန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အီသီယိုးပီးယားအစိုးရတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်ခြင်းမရှိပါဘူးခင်ဗျာ
။ထောက်ပေါင်းများစွာတဲ့ဆန္ဒပြသူတွေကပီရူးနိုင်ငံတော်အလံတွေကိုကင်မြောက်ပြီးမြို့တော်လီမာရဲ့လမ်းလေးပေါ်မှာသမရဘက်ဒရိုကက်ဆီလိုအရေးယူပေးရေးတောင်းဆိုဆန္ဒပြနေကြပါတယ်ဆန္ဒပြသူတူကတော့ကက်ဆယ်ရိုအစိုးရကအာဏာရတာရက်ပေါင်း100ရှိနေပြီဘာမှမလုပ်ပေးနိုင်ဘူးသူဟာသတင်းစာတွေကိုလည်းဂီယုမ်ဆိုင်ဘူးကျွန်တော်တို့ကိုလည်းမလေးစားဘူးစကားလည်းမပြောဘူးသူ့ရဲ့ဝန်ကြီးတွေကလည်းအရင်တုန်းကလက်စားသူတွေဖြစ်တယ်လို့ဆိုပါတယ်မျိုးတော်တဝန်ဆန္ဒပြသူတွေကမာလက်ရရင်လူလူပြန်လဲပြင်ဆင်ရေးပါတီကခေါင်းဆောင်တွေလည်းပါဝင်ပါတယ်ဥပဒေပြုအမတ်တွေကတော့ဂျာတာဗရီနေမှာကက်ဆယ်ရိုကိုဥပဒေရောဥပဒေကြောင်းအရအာမခံနိုင်မှုအတွက်အမတ်လုံလုံလောက်ရတာပြီးနောက်သမရဖူချွာရီကိုစတင်နေပါပြီ။သို့ပေမဲ့လည်းဒီလိုစတင်နိုင်မှုအတွက်ကွန်ဂရက်စ်လွှတ်တော်ရဲ့လိုအပ်တဲ့မဲအီအတွဲရဖို့လိုအပ်အောင်မှာဖြစ်ပါရယ်ခင်ဗျာ
။ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website စာမျက်နှာနဲ့ VOE ရဲ့ Facebook စာမျက်နှာတို့ကလည်းအချိန်နဲ့တပြေးညီဖမ်းယူပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒီကနေ့အတွက်ပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်။တပင်းမြို့နယ်အရှိပိုင်းညောင်လှကြီးရွာမှာစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးလုပ်နေရမှာလေကြောင်းကပါပစ်ခတ်မှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီအတွက်လည်းကြီးရွာပေါင်း15ရွာကထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွရာကိုတင်းရှောင်နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန့်ဦးပြောပြပေးပါရှင
်တပင်းဒေသအပေါ်ဝင်စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲတွေမကြမကြဖြစ်ပေါ်နေပြီးတော့အခုဆိုရင်တော့စစ်ကောင်စီတပ်ကနေပြီးတော့အဲ့ဒီဒေသတဝိုက်တွေကိုစစ်စင်ရေးတွေလုပ်လာတာပါ။နိုဝင်ဘာလ28ရက်နေ့ညနေပိုင်းတုန်းကစကိုင်းတိုင်းတပင်းမြို့ရှိချမ်းကညောင်လှကြီးရွာကိုစစ်ကောင်စီတပ်တွေကရဟတ်ရင်တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။ဒီကနေ့အောက်တိုဘာလ28ရက်နေ့မနက်ပိုင်းအထိလည်းစစ်ကောင်စီတပ်ဖွဲ့ဝင်တချို့ကြီးရွာရဲ့အထိပစ်ခတ်မိရှုတာတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါရတယ
်။ဒီကျွန်တော်တို့ PDF ကလေးတွေကိုပဲနှဲပြီးတော့လုံးတယ်ဆိုရဲအမိသာခံတာတကယ်ကျတော့ရွာအပြင်းနဲ့ကြည်သူတွေကိုရဟန်းကျင်နဲ့လိုက်ကြည့်ပီလီယန်နဲ့ထိတွေ့တိုက်ပွဲကတော့မရှိဘူးပြပီလီယန်တွေထိတွေ့တိုက်ပွဲကတော့သူတို့ဝမ်းမဖြစ်ဘူးသူတို့ဟိုကဘယ်လိုပြောမလို့ဟိုကျွန်တော်တို့ဒီကိုစေချောင်းထိုးကျင်တာသူတို့ရှေ့ဆက်မရတဲ့သူကဟိုကလေရင်ကူညီတောင်းတဲ့ပုံစံမျိုးနဲ့သူကဟိုအမှန်တော့လေရင်ဆင်းပြီးပြီသူတို့အမြဲသူတို့ဘာတဲ့တားရင်ပြင်ဖြစ်မှုလို့ဝင်ဝင်ဟာနေတော့ကြောက်ပြင်းနေတဲ့လူမင်းမင်းကြီးအကုန်စုတ်ပြစ်တာ။ငါတို့ကဒီလိုပဲဟိုဘာမှမလုပ်ဘူး၊ဘယ်မှရှောင်နေရမလို့ဆိုပုံစံမျိုးနဲ့ကြွားထဲမှာနေနေတဲ့လူတွေကအနေနဲ့ကြတော့မှထွက်ပြေးနေတယ်သူတို့ပြစ်တတ်တာအဲ့ဒါ။သူတို့နဲ့ပြေးလွန်သူတို့နဲ့ဖိတ်တိုက်ပြီးတော့အဲ့လိုပြစ်ခါရတာ။ညောင်တော့စီတန်းတန်းတော့သူတို့မိငွေရှူတယ်ပြီးတော့တွေ့ရဆိုင်ကလေးကိုလည်းပုံပြီးတော့ကြီးတိုက်သွားတယ်။အဲ့အဲ့ဒီနေထားပြီးတော့လက်နဲ့ကြီးနေတယ်သူ။
ဒီပြည်စင်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကအခုသတင်းရေးသားချိန်အထိတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးစစ်ကောင်စီကနေမီရှင်းလင်းပြစ်ခတ်မှုတွေကြောင့်လည်းကြေးရွာ15ရွာနီးပါးကဒေသခံ2000ကျော်ဟာဘေးလွတ်ကိုထွက်ပြေးတင်းရှောင်နေရတယ်လို့သိရပါတယ်စစ်ကောင်စီကလေကြောင်းကနေပြီးတော့ပြစ်ခတ်တာမို့လို့ဒေသခံကြေးရွာသားတွေထိခိုက်သေးဆုံးတာမျိုးလည်းရှိတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်တော်လို့ရှိတာလည်းမရှိဘူးဘာမှမရှိဘူးဒီတိုင်းလည်းကျွန်တော်တို့ဟိုဝင်လာတော့ရတဲ့ငါးစီးနဲ့ဝင်လာတယ်ရောက်ချင်းသူတို့အဲ့ဒီဝင်ရတယ်ပြစ်တယ်ဆိုတော့ကျွန်တော်ပြည်သူလူထုတွေဒီဘက်ထဲမှာအဲကျွန်တော်တို့ချူဆောင်တော့ဘောနော်မဆောင်ပြည့်လူတွေကျွန်တော်ထွက်ပြေးကြတယ်နောက်ဘောတော့ဒီရာဒီကြတယ်သူတို့ဒီလိုပြစ်လို့ဘောနော်ဝင်လာချင်းအိမ်လေးမောဆင်းတယ်ကျွန်တော်တို့ကသူတို့လေးမောဆင်းတာကိုကျွန်တော်ကိုယ်တိုင်တည်းအတားမြင်ခဲ့တယ်မြင်ခဲ့ပြီးတော့အဲ့ဒီကျွန်တော်တို့ရှိနေတဲ့နေရာလေးနဲ့သူတို့ဆင်းတဲ့နေရာလေးကပြီးနေရာတော့တော့ပဲကောင်းပါဘောနော်အဲ့နေရာလောက်ကဆင်းနေဆင်းဆင်းရင်သူတို့အိမ်မှာပြစ်ကြတယ်ကြာဟိုမစင်းဒီကလည်းသူတို့ဟက်ကင်းနေတယ်ဝင်လာတယ်ရဟင်းနေတော့သူပြစ်နေရပါဘူးဝင်ရတယ်ပြစ်နေတယ်ကြွာသားတွေဆိုတာဒီတိုင်းပဲကျွန်တော်တို့ဒီလူတွေတကယ်ကြွာသားတွေပါပဲသူတို့ပစ္စည်းလေးဆိုင်ကလေးရှိလို့အဲ့ဆိုင်ကလေးကိုပြစ်တယ်ပြောက်တော့ပြစ်တယ်ရပါတော့အဲ့အာရီကိုနေနေတော့ကိုပြစ်ခံရလို့ကျွန်တော်တို့ကြားတယ်ဟုတ်ကဲ့ထွက်ပြေးနေရတော့ကျွန်တော်ညောင်လာမြေကန်လေးရကုန်မဲဦးဒီဘောနော်တပြေးကရုံးတာဝဲကြီးကုန်းကြီးကျွန်တော်အဲ့ဒါကကဘစ်တော့ပေါ့အများကြီးပါလေဟာအိမ်ထဲကရွာနေဝင်ချင်း15ရောက်လောက်ရှိမှလေဟာလူကြီးကိုကျွန်တော်စီမှာကတော့1500 2000ရှိရတယ်ကျွန်တော်တဖွဲ့က900လောက်ရှိတယ်တဖွဲ့က1500လောက်ရှိတယ
်အခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ညီညာနဲ့စနားပြလှုပ်ရှားမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတဲ့နောက်ဆက်တွဲအဖြစ်စကိုင်းတိုင်းအပါအဝင်နိုင်ငံတကာအတော်များများမှစနားပြသူတွေဟာဒေသကာကွယ်တပ်ဖွဲ့တွေဖွဲ့ပြီးတော့စစ်တပ်ကိုပြန်ခုခံတိုက်ခိုက်မှုတွေဖြစ်နေတာပါစကိုင်းတိုင်းရှိဘက်မှာစစ်ကောင်စီရင်နှန်းတွေမကြာခဏဆိုသလိုမိုင်းဆွဲတက်ခိုက်ခံရလို့စစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာရမှုတွေတိုက်စုံမှုတွေလည်းရှိခဲ့ပါတယ်။အထူးသဖြင့်မကွေးစကိုင်းချင်းမီနယ်တွေပါဝင်တဲ့မြန်မာနိုင်ငံအနောက်မြောက်ခြမ်းကတိုက်ပွဲတွေကပိုးပြီးတော့ပြင်းထန်လာခဲ့တာပါ။အဲ့ဒီမှာမြန်မာစစ်တပ်ကအင်အားဖြည့်တင်းမှုတွေလုပ်လာပြီးတော့စစ်စင်ရေးသဘောနဲ့ကျွော်တွေကိုဝင်ရောက်ရှာဖွေတာတွေလည်းရှိလာပါတယ်။ဒီအတွက်နိုဝင်ဘာလကစပြီးတော့စကိုင်းတိုင်းနေရာအတော်များများမှာဒေသခံကာကွယ်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားထိတွေ့တိုက်ပွဲဖြစ်တာတွေရှိသလိုဒေသခံကာကွယ်အထိုင်စခန်းတွေကိုပါဝင်ရောက်စီးနင်းတာမျိုးတွေရှိနေပါတယ်။စစ်စင်ရေးတွေနဲ့အတူပဲမိုင်းဆွဲတိုက်ခိုက်ခံမှုတွေရှိနေတာကြောင့်စစ်ကောင်စီတပ်ဖက်ကလေကြောင်းတုံးပြီးတော့စီးအင်အားဖြစ်တင်တာပြစ်ခတ်စစ်စင်တာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြောကြပါတယ်။စကိုင်းတိုင်း PDF ကာကွယ်တပ်တွေကိုပြပုမဲ့လက်နက်ခဲယမ်းတွေကိုမြောက်ဒီမျိုးနဲ့မုံရမျိုးတွေမှာဖမ်းဆီးမိတဲ့အကြောင်းလဲစစ်ကောင်စီကနေပြီးတော့မနေ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကိုသားညုံပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ထိုင်းနိုင်ငံရောက်ရှေ့ပြောင်းလူသားတွေအရေးသတင်းတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်ထိုင်းနိုင်ငံမှာနိုဝင်ဘာ30ရက်နေ့ကိုနောက်ဆုံးထားပြီးတော့တရားဝင်အထောက်အထားလက်မှတ်လုပ်ဖို့စီရင်ပေးသွင်းဖို့နှိုးဆော်နေပြီးတော့ဒီဇင်ဘာ1ရက်နေ့ကစပြီးတော့ဖမ်းမိတဲ့အထောက်အထားတွေကိုနေရက်ကိုပြန်ပို့မှာဖြစ်တယ်လို့ထိုင်းအစိုးရကကြေညာထားပါတယ် VOA သတင်းတောက်မှအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာတရားမဝင်အထောက်အထားနေထိုင်နေသူတွေကိုတရားဝင်အထောက်ထားလုပ်ဖို့စည်ရင်ပေးသွင်းရမယ့်ရက်ဟာနိုဝင်ဘာလ30ရက်နေ့မှာပုံဆုံးတော့မှာဖြစ်ပါတယ်။ဒီရက်မကုံဆုံးခင်အထောက်ထားလက်မှတ်တွေလုပ်ဖို့ထိုင်းအစိုးရကလည်းနှိုးဆော်နေသလိုအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းတိုက်တွန်းနှိုးဆော်နေပါတယ်။နိုဝင်ဘာလ30ရက်နေ့ပြီးတာနဲ့ဖမ်းမိသူရှစ်ပြောင်းလူသမားတွေကိုနေရရင်းကိုပြန်ပို့တာတွေအရေးယူတာတွေလုပ်မှာဖြစ်တယ်ဆိုပြီးထိုင်းအစိုးရကသတိပေးထားကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားကြီးကတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဒီ30ရက်နေ့ကတော့နောက်ပိုင်းမှာသူတို့ပြောတာအဒီတရားမဝင်တဲ့လူမျိုးချက်ဒီလိုတွေ့ရှိရသလိုဆိုရင်နာဥရေရပြေးပြေးပြီးတော့နေရာပြန်ပို့မယ်လို့ဒါသူတို့ညင်ညာထားတယ်နော
်
အဓိကတော့ဗျာဒီဟိုတရားမဝင်အလုပ်လုပ်လုပ်ငန်းပေါ်မှာတွေ့ရသလိုဆိုရင်တော့တရားမဝင်လုပ်လုပ်နေတဲ့အမှုပေါ့လုပ်လုပ်ခွင့်လည်းမရှိဘဲနဲ့လုပ်တဲ့အမှုပေါ့
ဟုတ်
ကဲ့အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ခုနပြောတဲ့ကိုဗစ်ဟိုစားဥရေကိုထုတ်ဖောက်တဲ့ဟာပေါ့နော်အဲ့ဒါမျိုးနဲ့လည်းတွားပြီးတော့နေနေအဲနောက်လောက်ကနေပတ်သက်တဲ့မဟုတ်ဆိုလို့ရှိရင်သူကတကယ်လို့မိရဲ့လူကအချင်းမှာတော့ဘာမှထောက်ထားမရှိလို့တရားမဝင်ဘူးနော်မင်းရင်တော့တမျိုးပေါ့ဒါမှမဟုတ်ပဲနဲ့သူ့မှာအရင်တော့ကင်ထားတဲ့အထောက်ထားတွေနဲ့အတူမိပြီးတော့အဲ့ဒီထောက်ထားတွေကတက်တန်းကုန်နေပါ냐ဆိုရင်အဲ့ဒီဟာတွေပါပေါင်းပြီးအေးအေးခံရမှာလေ
ထိုင်နိုင်ငံတွေကအထောက်ထားမဲ့တွေကိုကိုဗစ်ကပ်ရေးကာလမှာတရားဝင်အထောက်ထားလက်မှတ်တွေကိုထိုင်းအစိုးရကနှစ်ကြိမ်ပြုလုပ်ပေးခဲ့တာဖြစ်ပါတယ်။ဒါဟာဒုတိယကြိမ်ဖြစ်ပြီးတရားဝင်အလုပ်လုပ်ကြဖို့တိုက်တွန်းနေတာပါ။တစ်ကြိမ်တည်းမှာပဲထိုင်းနိုင်ငံအနေနဲ့နိုဝင်ဘာလအတွင်းမှာထိုင်းမြန်မာနယ်စပ်တွေအပါအဝင်နယ်စပ်တွေကနေအထောက်ထားမဲ့တွေကိုးတောင်တဲ့မနေဝင်ရောက်လာနေတဲ ဟုတ်တော့ပါလားဒီဆယ်လအတွင်းလူဦးရေ3000ကျော်ဖမ်းမိခဲ့တယ်လို့လဲဆိုပါတယ်ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်နိုဝင်ဘာလနဲ့မှာလဲအထောက်ထားမဲ့တွေ900တန်းမနဲ့ဖမ်းမိခဲ့ပြီးဒီထဲမှာလဲအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာရှိတဲ့အထောက်ထားမဲ့တွေကိုတရားဝင်အလုပ်လုပ်ခွင့်ကတ်လုပ်ပေးဖို့စီရင်ပိတ်မဲ့ရဲ့နိလာရာနဲ့အ
ပိတ်သားနှခေါင်းဆီဟာဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်။ကိုရိုင်းရောသူများကိုပါအကာအကွယ်ပေးဖို့တခြားနည်းလမ်းတွေဖြင့်နှခေါင်းဆီကိုလည်းနည်းလမ်းမှန်မှန်တက်ရပါမယ်။နှခေါင်းဆီတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါ။နှခေါင်းဆီကမြစ်ပတ်နေလားပြက်နေလားကြည့်ပါ။နှခေါင်းထဲမေးဆီကိုလုံအောင်တက်ပါ။နှခေါင်းဆီကဘေးမှာဟမနေလွတ်မနေအောင်သေချာတက်ပါ။နှခေါင်းဆီကိုသွားခိုင်းနေပါနဲ့မြစ်ပတ်သွားရင်စိုးသွားရယ်ဆိုရင်အစ်စ်လဲပါနှခေါင်းဆီကိုပြန်မဖြုတ်ခင်လဲလက်အရင်ပြန်စီပါနှခေါင်းဆီအရှိအကာနေရာကိုမထိပဲနားနောက်ခေါင်းနောက်တက်ထားတဲ့ကျိုးနေရာကနေဖြုတ်ပါမျက်နှာရဲ့အဝေးကိုဆွဲဖြုတ်လိုက်ပြီးတော့လက်ကိုပြန်စီပါအောင်ဒီနှခေါင်းဆီကိုပြန်တုံးရမယ်ဆိုရင်တန်ရှင်းနဲ့ပြန်သုံးအိတ်တစ်ခုရဲ့မှာထည့်သိမ်းပါပြန်သုံးဖို့ထုတ်ယူတဲ့အခါနှာခေါင်းကြီးစူးစားရပဲခြင်ပြီးပြန်မတက်ခင်မှာလဲမြစ်ပတ်နေလားဆိုနေလားတေချာပြန်ချပါအောင်ပြန်သုံးမဲ့နှာခေါင်းကြီးကိုဖြစ်နိုင်ရေဘူးသုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြန်နေရှော်ပါကိုနှာခေါင်းကြီးကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းကြီးသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချက်တဲ့စနစ်တကျဆွန့်ပစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်။နှခေါင်းဆီးတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့။ဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုတားဆီးဖို့နှခေါင်းဆီးလက်တက်တခြားကာကွယ်ရေးနည်းတွေကိုလည်းစက်သုံးရပါမယ်။လူအချင်းချင်းကြားအနည်းဆုံး၃ပေခွာနေလက်ကိုတေချာခဏခဏဆေးပြီးတော့ညနာနဲ့နှခေါင်းဆီးကိုလက်နဲ့သွားထိမနေဖို့လိုပါတယ်။ဘေးကင်းကင်းနဲ့COVID-19 ကူးစက်မှုကိုတားဆီးကြပါစို့နော
်။သောတာရှင်တို့အခုနားဆင်ကြည့်ရှုနေရတာကတနင်္ဂနွေညပိုင်း VOE ရဲ့မြန်မာဘာသာထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးခြင်းပါတယ်။အာဖရိကတိုက်အနောက်ပိုင်းနိုင်ဂျာနိုင်ငံမှာအာဖရိကသမဂ္ဂကုလသမဂ္ဂနဲ့ကမ္ဘာ့ဘဏ်အပြင်တခြားအလှရှင်တွေထည့်ဝင်တဲ့ရမုံငွေနဲ့အကောင့်ထည့်ဖော်နေတဲ့တစ်ပင်ဆိုင်ပြည်လူငန်းကဒေသခံတွေရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးကိုပါရည်ရွယ်ထားတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးတော့နန်းလောင်ပြောပြပေးပါရှင်။ Great Green Wall Project ကနေစိုက်ပျိုးနေတဲ့အပင်တွေထဲမှာဂန္ဓာရမြေမှာပေါရောက်နေတဲ့ထနောင်းပင်မျိုးစေ့တွေကစိတ်တွေကြောင့်ပျက်စီးရသလိုရှင့်တွေခါငက်တွေစားပြစ်တာမျိုးလည်းရှိပါတယ်။ဒါပေမဲ့လည်းအောင်အောင်မြင်မြင်စိုက်ပျိုးထားနိုင်တဲ့စိမ့်လန်းဆူပြေတဲ့တောအုပ်တွေထဲမှာတော့အပင်ပေါ်မှာတွယ်လဲခိုးနေကြတဲ့ရှစ်ခိုးကောင်တွေနဲ့နှံကောင်လေးတွေကိုလည်းအများပြားတွေ့ရပါတယ်။တဲကန္နရမပေါ်ပေါက်ရေးလုပ်ငန်းအဖွဲ့အကောင်ဆောင်မိုမာဒူဆိုလေးကအခုလိုပြောပါတယ်။
Donc, on est toujours sur le site de la Grande Muraille.
Great Green Wall, on croirait. Comment on peut dire que c'est le premier activité? C'est le premier zone locale à Garo, Yézore, Tintin Tabo, c'est pareil. Civil Pastoral Half Moon, c'est le premier. Il y a des gens qui ont été en train de se faire. Il y a des gens qui ont été en train de se faire. Il y a des gens qui ont été en train de se faire. Il y a des gens qui ont été en train de se faire. Il y a des gens qui ont
Great Green Wall တစ်ပင်ဆက်ပြေးလုပ်ငန်းကိုအာဖရိကသမဂ္ဂရဲ့အကူအညီနဲ့လုပ်ကိုင်နေတာပါ2030ခုနှစ်အရောက်မှာစီနီဂေါနိုင်ငံအနောက်ပိုင်းကနေဂျော်ဘူတီနိုင်ငံအရှေ့ပိုင်းတစ်လျှောက်မိုင်ပေါင်း 9,000 လောက်မှရှိတဲ့6တွေ့တဲ့မြေဧကတန်ပေါင်း 250 လောက်ကိုအပင်တွေစိုက်ပျိုးထားဖို့ရည်မှန်းထားတာပါ
Nigeria, Anil Tidae, Kunasenga, Yakainunga, Dekanaya, Miri Tipi, Lu Ye, Shise, Yakainulo Gale, Midazu, Sapolota, the Nanda by Sapion and Yamare. Nigeria, Lu Yiga, the towns of Gokunema, Nasatong, the Shiaga, the town Tongse, Yamaro, Dan Tongse, Tishila Nagi, the town Aze, Kunigolama, the Mount Kunase, Tishila Lemelo, Gababanga, Kaman Tabare. Tatangle, Lumopo at Ye Palare, Greenwall, Tibin, Sabio Longa, Omnipo, and Long Ye Girago, Bobio, Tin Shala de Vare. Nijananga Pegaro, be lazy, Timmy, Mokong Ye Shada, Kalane, White Gum, Disabin Lu, Muse went Benrico di Gata, Sipio Javare, Mokong Lune, Galamioma, Sitare, Benri, Timado Alo, Juadu Yada Regale, Bauduri, Coviari, Domiro, near the Manu Sabido, Yego, Tain Hajaraba. Great Greenwall Pechama, Nate. Kaba Musaga Akulu Kyobare.
And a Kangoyo Sintin Gakai Seneo Gengino Batamo.
Tipping him a second egg, a chocolate chocolate in a larger moon, Quapovio, Mijiru, Chudin Pinsen Tajaraba. Yoga engineer Nibinane, Miyarigo, Pupinare, a Chujizugo, General Kanzani Ababi. Lune Enugoba, Chain Cholani, Mizilo, Daisa Muri, Nikuazibare.
A Kulu Sabioni Jare, Musiriga, a Tada, Portre, Waretre, the Richanu Letta Yadalo. Mokong ye shallow, thin and rim a pitaka, any music renewe, the dakanet, the sajabare. A kakari jaga, said your tarret, been with Shida Peko, the recent with Young Street Lajaraba. Muro, near me down my gar, Ludu is up on near the dama, just sajare, the glow out way down, the root the dago, sunqua biro, the town set on kunima, dipping, said you a longanjang, Jamiro, Bayo Lajare, Tanang music way, a kesha yodago sabo, Simiri Palewa Peko, Young Street Lajarello, Muro, Adamuga, Piovare. The Baba Pawanjin Sanya Kula Damga season, UNEP Soya, Niger Tamanga, Tedomi area, Tomu the Bonglau Jesse, Social Kriadalo, Akuro, Tedomi Niaga, Nanga Jewonye, Deya Kainongane, Nia Kainome Jamadore. The town of the Niger Nangaye, Niaga, Gutan Lago, a saying young name if he young lady for Yue Tabare, Tagaro, Niger Nanga, Nia Jewonye, those a connect Yakainong Job Chidelo, Greenwald Project Longan Yunjayemu. Micharu Abduga Kyobare.
On a fait une première évaluation en 2020 par rapport à ce qui est réel.
Tonoro Pinsin Tarane, Gonte Ponangarigu, Natomese Kunema, Patamazon Sanset Lila Gajaware. Omi Hugaro Tedo Mamiadiwao. She Yagano Lobby, Omin Tedo Piomawa.
Dilonganga, Yeshe Dwame Longamu Chitelule Abduga Piovare. Dilonganga, Yeshe Dwame Longamu Chitelule Abduga Piovare. Deka Nayari, Mopo Pauye, Loka Nere, Puegansa, Momadu Sholegale, Simiri Tipin, Sabu Lunganigo, Nauta Nigabang, Tia Chelsea Joma, Duce Loka Nibilo, Piovare, Kaba Siezo, Nangan Kupide, Nijama, Jiman Hadlobe, Tipin, Sabu Lungango, Account Ponemo, American Dollar, Damang Konia Shise, Luate Lule Piovare, Uropa Damaga, Kula Damaga, Sanayaka Assisin, Gababa Necha Lucianiga, Dilunga and Wiji Pia Tapi Babi, Great Greenwall, Longaya Yiman Chagaro, Dekanaya Mirima Popo Ye, Ye Yashi Damaga, Ne Swan Toyo Ye, Lumu Siba Pumjo Dodo Ye Dwe, Sequa Wing Uyen Sabio Ye, Namu Ye, Dedari Lokai Pani Bin and Portre, the Risan Mumye Lunganti, Doce Lokai Mu, Ion Sai Lokai Nirapipare. Tipping Sabio Yen and Mumye Lungango, Dita Kalumo Poesi Regale Pupang Pawan Lajabiro, Ni Ekabang Niangas Elama, Tipping Faman with Sabio, Yerin to Port Loka Nidello, the Bawa Pawan Jinye Loka Nide, Young Volunteers for the Environment of Poe, Sidana Wuntan, Ixa Kabaga Piovare, Tabamele, Great Greenwall, Project Ma Pawan Loka Nijara Ninga to Minamaro, Muslim Situ Jari at the Kamuri Shinida to Lungan with Tendla Yamia Piniabare.
Par rapport à l'ensemble des pays du Sahel, ça pèse beaucoup. Non seulement.
Le Moulin Jonet Sip Yuga, Naija Tanganema, Pobani Ramhobo. Sahil Tiradawai Nanga Alo Male, Tidame Kazani Yare. Tipi Sakuni to Konyazi, Luayo Nimakabo. Sakuni Situavi to Loka Mule, Johnny Jarawa. The Johnny Lozemaro, Tanu Tuala Nene Tiraguwe, Loma Ion Saitaware. The Lu Ataku Lunia Tirato Mimale, Shini Tiris, we made Lunyu John Tualu Miao.
Muslim Sonyaguye, Chincha Muri, Shini Rajao, Dita Kanigale, Abin Sabio Ye Salopo, Saipida Abinigo, Taining San Shao Ye Salopo, Jiao Yu Nijare Lu, Joanny the Riga Piovare, Tajale, Abin Sabio Ye, Aumini Lonapo, Dilo Jiao Sigu Piao, Ningan Songa, A Yen Song Wenwo Loga Nijare Lule, Joanny the Riga Piovare.
Nalong Piopia Pigera Bashin, Digini to a Trin Sama Rigaro Chilau Babeshin, Tutia Vaina Yuema, Tolin Pidome, Passing and Ari Mefaro, Kabam Yama, the Dean Media,
တင်းဒီရဲကသူတာမြန်မာပြည်ကပေးစာများထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။မင်္ဂလာညချမ်းပါရှင်။ VOA ရဲ့ Radio ရုပ်သံအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတနင်္ဂနွေညပိုင်းရဲ့ဒုတိယအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်နဲ့စကြအောင်ပါ။မြန်မာနိုင်ငံမှာဆီယနာတိမ်ပြီးတဲ့နောက်မှာသတင်းအချက်လက်ရယူပိုင်ခွင့်လုံးဝစိတ်သုံးနေရတဲ့ပတ်သက်ပြီးတော့ကိုပြည်သွေးနိုင်ငံကတုံ့ပြန်ဆွေးနွေးထားပြီးမတ်အင်ဂျင်နိုင်ကူညီတင်ဆက်ပေးထားပါရဲ့ရှင်။
မင်္ဂလာပါခင်ဗျာဒီကြပ်ကဘာမြန်မာမီဒီယာမြင်ကွင်းကန္တာမှာတော့သတင်းအချက်လက်ရယူပိုင်ခွင့်နဲ့နိုင်ငံတော်အစိုးရလေးဝက်ချက်ဥပဒေအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သူနိုင်ငံပါအနာဘေးစစ်ကောင်စီလက်ထက်မြန်မာနိုင်ငံတွင်းမှာသတင်းမီဒီယာသမားတွေသတင်းရယူနိုင်ဖို့ပိုခက်ခဲလာသလိုသတင်းသမားတွေအတွက်အန္တရာယ်လည်းပိုများလာတယ်ဆိုတာကတော့အထူးပြောဖို့လိုမယ်လို့မထင်ပါဘူးဖေဖော်ဝါရီတရက်အစ်တက်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာသမား120ကျော်ဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရပါတယ်နောက်ပိုင်းမှာတချို့ကပြန်လွတ်ပြေးခဲ့ပြီမယ်လို့အခုအချိန်ထိသတင်းသမား40ကန်ကိုဖမ်းဆီးအကျဉ်းချထားသေးပါဒါကိုကြည့်ရင်သတင်းမီဒီယာသမားတွေအတွက်ဘယ်လောက်ခက်ခဲပြီးအန္တရာယ်ကြီးမားတယ်ဆိုတာထင်ရှားလှပါတယ်လောလောဆယ်မြန်မာနိုင်ငံတွင်သတင်းသမားတွေသတင်းဌာနတွေဘယ်လိုအခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုတော့စစ်တပ်ကအာဏာမသိမ်းခင်အထိမီဒီယာကောင်စီမှာတာဝန်ယူခဲ့တဲ့ဦးမြင့်ကျော်ကအခုလိုပြောပြပါဗျ
။ဒီရင်းမှာလုံလုံနဲ့ဒရင်းနောက်တည်းရဲ့အဲနံပါတ်၁ခက်ခဲရတော့ဘီရက်နေကင်းရှင်းကြီးပေါ့နော်။ဒရင်းနောက်လောက်ကဖန်ခံနိုင်နေဆိုတော့အနေထားကအခုအားလုံးအတွက်ဖြစ်နေတယ်။ဒီလိုအနေထားမှာဒရင်းနောက်လောက်ဆက်လို့မလားဆွန့်လို့မလားပေါ့။အဲ့ဒါကနံပါတ်၁မေကွန်တာဆက်ရနာတင်ပြီးတဲ့နောက်မတ်လ၄.လောက်ကမတ်လလောက်ကစပြီးတော့ဒီမေကွန်နေရာတရင်နောက်တိုင်းမိတယ်တချို့လည်းဆွန့်လွတ်လိုက်ကြတော့နော်တချို့တော့ဆက်လုတယ်အဲ့လိုဆက်လုတယ်ဆိုရင်တော့ဗမာလုတယ်ဆိုတော့အသိခံလို့မဖြစ်ဘူးကိုမေးရမဲ့တရင်ဆို့စီကကိုကဘယ်ဌာနမှာလုတယ်ဘယ်တရင်လုတယ်ဆိုတော့တိသွားရင်ဟိုအန္တရာယ်ကြောက်နိုင်တဲ့အတွက်တရင်ဆို့စီကိုလည်းရွေးချယ်ပြီးမေးရတယ်နောက်တော့ကိုယ့်အိမ်မှာကိုနေလို့မရဘူးပေါ့နော်တခြားမှာပုံဆောင်နေရတဲ့သဘောရှိတယ်နောက်တော့ဟိုတရင်လုတ်နေတဲ့သူတွေတိုင်းလဲလုံးလုံးစင်မှာလာစားရတာမဟုတ်ဘူးသတင်းဌာနတွေကဝင်ငွေတွေမရှိကြတော့ဘူးတချို့သတင်းဌာနဒီ online သတင်းဌာနတွေကစေတနာဝန်ထမ်းလုပ်နေကြရတဲ့သူတွေလည်းအများကြီးလုပ်တဲ့နေရာမှာလည်းအန္တရာယ်ရှိတယ်လာစားလည်းမရအောင်ဆိုတော့အဲ့လိုသတင်းသမားတွေတော်တော်ပို့ပြီးတော့အခက်အခဲကြုံရတဲ့အနေအထားရှိပါတယ
်ဟုတ်ပါတယ်သတင်းသမားအများစုဟာပုံမှန်ဝင်ငွေမရကြတဲ့အပြင်ကြီးမားတဲ့အန္တရာယ်နဲ့လည်းရင်ဆိုင်နေကြရတာပါဒါအပြင်သတင်းဌာနတွေဟာလည်းတရားဝင်ရက်တီဖို့ခက်ခဲလာသလိုဝင်ငွေအရလည်းရက်တီဖို့မလွယ်တဲ့အခြေအနေပါအထူးသဖြင့်လွတ်လပ်ပြီးအမိခိုကင်းတဲ့သတင်းဌာနတွေနဲ့သတင်းသမားတွေဟာအခြေအနေမှန်သတင်းအမှန်တွေတင်ပြနိုင်ဖို့အတွက်မြေအောက်တပိုင်းပုံစံနဲ့ရက်တီလှုပ်ရှားနေကြရတာပါနည်းပညာအကူအညီနဲ့ Citizen Journalist CJ လို့ခေါ်တဲ့နိုင်ငံသားသတင်းတောက်တွေကြောင့်သာပြည်သူလူထုထံကိုသတင်းတွေအဆက်မပြတ်ပေးပို့နေနိုင်ကြတာပါ
ဒီနေရာမှာအလင်းတင်လို့သတင်းရယူပိုင်ခွင့် Right to Access to Information အကြောင်းကိုအနည်းငယ်တင်ပြလိုပါတယ် Right to Information RTI လို့လည်းသုံးလို့ရှိပါတယ်ရေဘူဟာအပြင်သတင်းအချက်လက်ရပိုင်ခွင့်ဆိုတာအစိုးရအဖွဲ့စီဌာနဆိုင်ရာတွေကထိန်းသိမ်းထားတဲ့အချက်လက်များဥပဒေအရချွင်းချက်ဖြစ်သတ်မှတ်ထားတဲ့သတင်းအချက်လက်တွေမဟုတ်ဘူးဆိုရင်အများပြည်သူကတောင်းယူပိုင်ခွင့်သိရှိပိုင်ခွင့်ကိုဆိုလိုခြင်းဖြစ်ပါတယ်နိုင်ငံတကာမှာတော့သတင်းအချက်လက်ရယူပိုင်ခွင့်ကိုအခြေခံလူ့ခွင့်ရတရားဖြစ်လေအတိမတ်ပြုထားကြပါတယ်အထူးသဖြင့်ဒီမိုကရေစီနိုင်ငံတွေမှာတော့တရင်အချက်လက်ရယူပိုင်ခွင့်ကိုတီးကြဥပဒေပြဋ္ဌာန်းပြီးတော့၎င်း အခြေခံဥပဒေမှာထည့်သွင်းပြဌာန်းပြီးတော့၎င်းအာမခံချက်ပေးထားလို့ရှိပါတယ်။တရင်ရယူပိုင်ခွင့်ဥပဒေကိုလွန်ခဲ့တဲ့နှစ်ပေါင်း250ကလေးကဆွီဒင်နိုင်ငံမှာစတင်ပြဌာန်းခဲ့တာဖြစ်ပါတယ်။အခုလက်ရှိအချိန်မှာကမ္ဘာပေါ်ရှိနိုင်ငံပေါင်း130ကျော်မှာတရင်ရယူပိုင်ခွင့်ဥပဒေကိုပြဌာန်းထားကြပြီဖြစ်ကြောင်းလည်းသိရပါတယ်
။တရင်ရယူပိုင်ခွင့်ဟာအရေးကြီးသလား?တရင်အချက်လက်ရယူပိုင်ခွင့်ဥပဒေကိုဘာလို့ပြဋ္ဌာန်းဖို့လိုအပ်တာလဲဆိုတော့ RTI ဥပဒေပြဋ္ဌာန်းနိုင်ရင်ပွင့်လင်းမြင်သာမှုပုံမှုရှိလာပြီးအာဂရိလိုက်စားမှုတွေကိုထိရောက်စွာရှော့ချနိုင်တယ်လို့ပြည်သူတွေအနေနဲ့တရင်အချက်လက်တွေသိရှိလာတာကြောင့်အစိုးရရဲ့ဆုံးဖြတ်ချက်တွေမူဝါဒရေးရာတွေမှာပုံမှုပူပေါင်းပါဝင်လာနိုင်ပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်မှုတွေလည်းညှော်နှဲလာနိုင်ပြီးတော့အစိုးရတွေအနေနဲ့လည်းတာဝန်ယူမှုတာဝန်ခံမှုတွေပုံမှုကောင်းမွန်လာနိုင်စီပါတယ်။ဒါပေမဲ့အဲ့ဒီလိုအကျိုးကျေးဇူးတွေဖြစ်ထွန်းနိုင်တဲ့ RTI ဥပဒေမြန်မာနိုင်ငံမှာတော့ပြဋ္ဌာန်းနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ NLD အစိုးရလက်ထက်မှာ RTI ဥပဒေပေါ်ပေါက်ဖို့အရက်ဖက်အဖွဲ့အစည်းတွေနဲ့ပြန်ကြားရေးဝန်ကြီးဌာနဥဆောင်ကြိုးပမ်းခဲ့တာရှိပါတယ်။ဒါပေမဲ့မူကြမ်းအဆင့်သာရှိခဲ့ပြီးဥပဒေတရက်ပြဋ္ဌာန်းနိုင်တဲ့အဆင့်ထိတော့မရောက်ရှိခဲ့ပါဘူး။မြန်မာနိုင်ငံမှာ RTI ဥပဒေမရှိသေးတဲ့အပြင်အလွန်ပြင်းထန်ကျဉ်းကျပ်တဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေကိုကျင့်သုံးနေတာတွေ့ရပါတယ်။1923ခုနှစ်အိန္ဒိယအဥပဒေအမှတ်19လို့လည်းခေါ်ပါတယ်။1923ခုနှစ်ဧပြီလ2ရက်နေ့ကပြဋ္ဌာန်းခဲ့တယ်လို့သိရပါတယ်။လွန်ခဲ့တဲ့68နှစ်ကဗြိတိသျှကိုလိုနီဘဝကပြဋ္ဌာန်းခဲ့တဲ့ဥပဒေပါ။မြန်မာနိုင်ငံမှာအစိုးရလျှို့ဝှက်ချက်ဥပဒေလို့ပြဋ္ဌာန်းထားတဲ့1923ခုနှစ်အိန္ဒိယအဥပဒေအမှတ်19ကိုစတင်ပြဋ္ဌာန်းခဲ့တဲ့ဥပဒေရဲ့မူလရည်ရွယ်ချက်ဟာတချို့တွေအတွက်ရည်ရွယ်ပြဋ္ဌာန်းခဲ့တာလို့ဆိုပါတယ
်။အဲဒီလိုရည်ရွယ်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုမြန်မာနိုင်ငံမှာတော့သတင်းသမားတွေကိုတရားစွဲဆိုပြစ်ပေးတဲ့အခါမှာသုံးစွဲတယ်လို့နိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေကလည်းပြစ်မှတ်ထားသုံးစွဲနေကြမျိုးတွေ့ရပါတယ်။2019ခုနှစ်ကစစ်တပ်ကကျူးလွန်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ရွာလူသားမှုဖြစ်စဉ်ကိုဖော်ထုတ်ဖို့ကြိုးစားတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအစိုးရလျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခဲ့ပါတယ်။အဲဒီလိုပါပဲအခုလောလောဆယ်မှာလည်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့သူရဲ့စီးပွားရေးကြံပြီးဩစတြေးလျနိုင်ငံသားရှောင်းတာနယ်တို့ကိုလည်းမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုလိုထားပါတယ်။ဒီလို1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ခင့်မဲ့မီတော့တဲ့ပြင်းထန်တင်းကျပ်လွန်းတဲ့ဥပဒေကိုပြင်ဆင်ဖို့လိုအပ်လို့နေပါပြီ။နိုင်ငံတကာမှာတော့လျှို့ဝှက်ချက်ဥပဒေတွေဟာ Freedom of Expression လို့ခေါ်တဲ့လူ့လက်စွာထုတ်ပေါ်ပြောဆိုခွင့်နဲ့တည်ရင်အချက်လက်ရယူပိုင်ခွင့်ဥပဒေ RTI ဥပဒေတွေကြောင့်အမျိုးသားလူ့ကျုံရေးဥပဒေတွေရှိပေမဲ့လို့ပြင်းထန်တင်းကျပ်လွန်းတဲ့အနေအထားမှာမရှိကြပါဘူး။အခြေခံလူ့ခွင့်ရေးတွေကိုလေးစားလိုက်နာတဲ့ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေမှာတော့တည်င်းရယူပိုင်ခွင့်တည်င်းအချက်လက်တိပိုင်ခွင့်တွေကိုအလေးထားကြပြီးမဲ့အာဏာရှင်အုပ်စိုးတဲ့နိုင်ငံတွေအထူးသဖြင့်စစ်တပ်ကအုပ်ချုပ်တဲ့နိုင်ငံတွေမှာတော့အဲ့ဒီလိုအခွင့်အရေးတွေမရရှိနိုင်ကြပါဘူး။ဒါကြောင့် Right of Access to Information နဲ့အစိုးရရဲ့လျှို့ဝှက်ချက်ဥပဒေတနည်းအားဖြင့်အမျိုးသားလုံခြုံရေးဥပဒေတို့ကြားအားပြိုင်မှုအငင်းပွားမှုတွေကတော့ဆက်ရှိနေဦးမှာပဲဖြစ်ပါတယ်။မြန်မာနိုင်ငံလိုစစ်တပ်ကအာဏာသိမ်းထားတဲ့အခုလိုအခြေအနေမျိုးမှာတော့တရင်ရယူပိုင်ခွင့်တရင်အချက်လက်တိပိုင်ခွင့်တွေလိုအခွင့်အရေးတွေရဖို့ကတော့ဘယ်လိုမှမမျှော်လင့်နိုင်ကြောင်းပါခင်ဗျာ
။ဒီနိုင်စီစဉ်တင်ဆက်တဲ့ကဘာမြန်မာတရင်မီဒီယာမြင်ကွင်းအစီအစဉ်အပြီးအခုဆက်ပြီးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်။မအေးတန်နာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။မင်္ဂလာပါရှင်ဘေးအန္တရာယ်ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောင်းဆုများရှင် VOE ကိုရေးလာတဲ့တောင်းဆုတွေရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တောင်းဆုတွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်နော်အခုအရင်ဦးဆုံး Messenger ကရေးလာတဲ့တောင်းဆုတစ်ယောက်ရဲ့စာတို့လေးနဲ့စာကြပါလိမ့်ခင်လေးအောင်ဆိုတဲ့တောင်းဆုကတော့အီးမေးသတင်းလွှာ
ပို့ပေးပါလို့ပထမတောင်းလာပြီးတော့နောက်တော့မှာဖြူရဲ့အက်ကိုဒေါင်းလုဒ်လုပ်ပြီးတော့သတင်းတွေဖတ်ရနားထောင်ရတာအဆင်ပြေနေပါပြီတဲ့အီးမေးလ်သတင်းလာမှာပို့ရင်လည်းရပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါဒီတော့ရှင်ကကျွန်တော်တို့ဖြူရဲ့အက်နဲ့အဆင်ပြေလို့ရေးလာလို့တလက်စာနဲ့ပြောချင်တာတခြားတော့ရှင်နေနေလည်းဖြူရဲ့အက်ကိုတယ်လီဖုန်းထဲမှာမရှိရင်ဒေါင်းလုဒ်လုပ်ပြီးတော့နားဆင်ကြပါလို့
သတင်းတွေကိုလည်းဖတ်လို့ရသတင်းတော်များများကိုလည်းတနေရာထဲမှာစုစုစည်းဖြစ်အောင်တင်ပေးထားတဲ့အတွက်ကြောင့်မလို့လွယ်လွယ်ကူကူနဲ့ရှိရှုလို့ရပါတယ်ရှင်ဒါကြောင့်မို့ကျွန်တော်တို့ view မြန်မာပိုင်းရဲ့ app ကိုစမ်းကြည့်ပါလို့အကြံပြုချင်ပါတယ်နော်ပြည်ကိုရေးလာတဲ့သရရှင်ရဲ့စာရီထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့သရရှင်ရဲ့စာရီတော်တော်များများလက်ခံရရှိပါတယ်။ဒီစာရီတွေကတချို့ကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်။ဝင်းဝင်းဆိုတဲ့သရရှင်ရေးလာတဲ့စာကိုပထမဆုံးပြောပြကြပါတယ်ရှင်။မြန်မာနိုင်ငံတနိုင်ငံလုံးဒုက္ခရောက်နေပါပြီ။ဆိုပြီးနိုင်ငံတကာကိုဥတီပြီးရေးလာတာဖြစ်ပါတယ်။
တနင်္ဂနွေလုံးသူရနေရောက်မှအကူညီမှာလားဗျာမင်းအောင်လည်းသူ့ဆေးအစုကတော့ပြည်သူတွေကိုမညာမထညှင်းဆဲတာအလုံးသိပါမိုးဝင်မြို့နယ်ကစံပြချေးရဆိုတော့ခုလုံးကစစ်တပ်အထိနာခဲ့တဲ့နေရာသူတို့တွေတည်တော့ပြည်သူတွေကိုဒုက္ခပေါင်းစုံပေးပြီးတော့စံပြရလောက်တော့တာပဲအခုလဲဒုက္ခပေါင်းစုံတနင်္ဂနွေလုံးကိုပေးနေပါပြီကူညီဖေးမှကြပါနိုင်ငံတကာကမကူညီလူမျိုးတွေဘဝပဲရောက်တော့မှမို့အလုံးကူညီနိုင်ပါစေလို့ဆုတောင်းပေးပါတယ်ဇီယိုဖွဲ့သားအလုံးချမ်းသာကြပါစေ
မြန်မာနိုင်ငံမှာရိုးသားတဲ့ပြည်သူတွေကြံရှိဆောင်စားနေရစွာကမ္ဘာကောင်းဆောင်တွေကိုပြောပြပါတဲ့ဒီတော်ရရှင်ရေးလာပါတယ်ဒီစာကသူနိုဗင်မာလ9ရက်နေ့မှာရေးသွားတဲ့စာပါနောက်တစ်ရက်နိုဗင်မာလ10ရက်နေ့မှာတော့စာရိုးလေးတစ်စာထပ်ပြီးရေးလာပြန်ပါတယ်သူကပြင်းနေရပြန်ပါပြီဗျာအပေါ်လို့တော့မထင်ပါနဲ့အမိုးတို့အပါတို့ကအသက်80ကျော်ပါပြီဖြူရီအဖွဲ့သားတွေအားလုံးဘေးကင်းပါစေတဲ့ဟုတ်ကဲ့ဝင်းဝင်းဆိုတဲ့တော်ရရှင်ကိုယ်ပါကိုဘေးကင်းအောင်တရားကြည့်ဆိုင်ပါလို့ပြန်ပြောမှာကျမရေကျမတို့ဒီကအဖွဲသားတွေကဝေးမှမလို့လက်ရှိမြေပြင်မှာဒုက္ခကြုံနေရတဲ့သူတွေအတွက်အထူးပဲစိတ်ပူပန်မိပါတယ်မြန်မာဆိုတဲ့တော်အရှင်ကတော့မြန်မာနိုင်ငံကြီးတော်တော်လေးကိုကျေမွားပြက်စီးနေပါပြီဆိုတော့ရေးလာပါတယ
်မင်္ဂလာပါ view ရေမြန်မာနိုင်ငံဟာအခုဆိုအတော်လေးကိုကျေမွားပြက်စီးနေပါပြီဒါတောင်မှမကောင်းဆိုးဝါးစက္ကဆတွေကဒရင်အမှားတွေလွှင့်ပြည်သူတွေကိုနှိပ်စက်တက်ဖြက်လူနေအိမ်တွေမိရှုရှိသမျှပစ္စည်းတွေအကုန်ယူရာဇဝဲမှုတွေကိုရည်ရွယ်ချက်ရှိရှိနဲ့ကိုလုပ်နေတာပါဒါတွေကိုကမ္ဘာကုလသမဂ္ဂကထိတိယယအမြန်ဆုံးအရေးယူပေးဖို့အချိန်ကျော်နေပါပြီမြန်မာနိုင်ငံကိုကမ္ဘာကြီးကအမြန်ဆုံးကယ်တင်ကြပါလို့တောင်းဆိုချင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများမင်းဆိုးမင်းရုပ်လက်အောက်ကအမြန်ဆုံးလွတ်မြောက်ကြပါစေအန္တရာယ်အပေါင်းအမြန်ဆုံးလွတ်ကင်းကြပါစေဗျာ VOA ဝိုင်းတော်သားများအသက်ရာကျော်ရှည်ပြီးကျန်းမာချမ်းသာကြပါစေကျေးဇူးပါမင်္ဂလာရှိသောနေ့လေးတစ်နေ့ဖြစ်ပါစေ
။မြန်မာဆိုတဲ့သောရရှင်မှာသူကတစ်ချိန်မြန်မာပဲဝိုင်းတော်သူဝိုင်းတော်သားတွေအတွက်မင်္ဂလာရှိတဲ့နေ့လေးဖြစ်ပါလိမ့်တဲ့။ဟုတ်ကဲ့အားလုံးအတွက်မင်္ဂလာရှိတဲ့နေ့လေးတွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့ပဲဆုတောင်းမိပါတယ်။မင်္ဂလာပါ VOY ကျွန်တော်နာမည်ဂျင်းမီလဲမဲပါ။ဇာတိကကချင်ပြည်နယ်ပူတာအိုကဝါလက်ရှိ Fourth Ward Texas ပြည်နယ်မှာနေပါတယ်ဆိုတော့အမေရိကန်ပြည်အောင်စုမှနေထိုင်နေတဲ့သောရရှင်တယောက်မြန်မာနိုင်ငံကပဋိပက္ခနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်
။ကျွန်တော်လည်းဗင်မာပဲနေနေဗင်မာပဲရောက်နေပါစေ။ကျွန်တော်လည်းမြန်မာပြည်သားတယောက်မို့မြန်မာပြည်မှာနေတူတူဝဖြစ်ပြနေတဲ့ဟာတွေမြင်နေကြားနေရတော့နိုင်ငံရေးနားမလည်ပင်မဲ့လဲရှာရှည်မိပြန်ပြီ။တခြားတော့မဟုတ်ပါဘူး။ဒီစစ်တပ်အစိုးရတက်လာမှပဲထမင်းတနတ် short စားခိုင်းတဲ့လူနဲ့စီ short စားခိုင်းတဲ့လူနဲ့နိုင်ငံတကာကလူတွေကြားရင်ရှက်စရာပဲကျေးဇူးပြုပြီးနောက်တစ်ခါစားပါ short စားပါလို့မကြားပြရစေနဲ့လို့တောင်းပန်ပေးပါ VOA ရေမိဖို့ကြောင့်ကိစ္စလောက်တော့အိမ်ကအမျိုးသမီးလဲပြည်လဲအောင်စီမံခန့်ခွက်တတ်ပါတယ်လို့နောက်တစ်ခုကလက်ရှိနိုင်ငံတော်တာဝန်ကိုယူပြီးအုပ်ချုပ်နေတဲ့အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပြောပြပါသူကလက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြမ်းဖက်မှုကိုဘယ်နိုင်ငံကမှတာဝန်ယူမဖြေရှင်းပေးဘူးဆိုပြီးပြစ်တင်နေတာကြတော့ကိုနားတော့ကိုမယုံနိုင်အောင်ဖြစ်သွားတယ်အရှက်မရှိကိုပြည်သူကိုအကြမ်းဖက်နေတာတွေမရဖဲနဲ့နိုင်ငံတကာကိုပြစ်တင်နေတာအမှုသမားတယောက်ကိုအိမ်တောင်ကိုနိုင်အောင်မစီမံနိုင်ပဲဘေးပတ်ဝန်းကျင်အိမ်ကိုလိုက်တောင်းကျနေတယ်လို့ဖြစ်နေတယ်လို့ဖြစ်နိုင်ရင်နှိစရာစေယုံစေကန်းတွေမှာကိုပုံမှန်ရောက်ဟုတ်ရလားလို့တေးကြအောင်ဆရာဝန်လေးပြတ်ကြည့်ပါလားလို့အကြံပေးလိုက်တယ်လို့
ကချင်ပူတာကိုအခုလောလောဆယ်အမေရိကန်ပြည်သူကတော်ရရှင်ကိုဂျင်းမီလဲမဲသူ့ရဲ့ထင်မြင်ယူဆချက်
ရှင်းဖွင့်စာရေးလာတာဖြစ်ပါလေ။တောနေရီမှာနေတဲ့တောရရှင်တွေရေးလာကြတာမှဒီထက်ကတောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးစမှာလေ။ဆောထုခန့်ဆိုတဲ့တောရရှင်ကတော့တောင်သူတွေလဲတဲ့တောထဲမှာ၊ကိုင်းထဲမှာမရှိတော့ပါတဲ့ဒုက္ခတွေများလွန်နေတဲ့အတွက်ကြောင့်မို့နိုင်ငံရချားထွက်ပြီးတော့အလုလုကုန်ကြရပါတယ်ဆိုတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာကျမ်းမာကြပါစီ။တောင်သူတွေရဲ့လဲတဲ့ရတဲ့ကိုင်းထဲ၊ကွင်းထဲမှာလည်းလူတွေမရှိတော့ပါဘူး။အကုန်လုံးနိုင်ငံခြားရောက်ကုန်ပါပြီ။တောင်သူတိုင်းလည်းကျွေးမရှိသူမရှိတော့ပါဘူး။တချို့လည်းရှိတဲ့ယာမြေတွေစွန့်ပြီးလက်လုံလက်စားဘဝကိုရောက်ကုန်ကြပါပြီ။ကိုယ်တော်ကမိသားစုတစုမှာယောက်ျားလေးတယောက်လဲ9ဧကလောက်ရှိရင်တမိသားစုလုံးစားဝတ်နေရေးပညာရေးကျန်းမာရေးအဆအဆစိတ်မပူရပါဘူးအခုကတော့လှုပ်လီမြုပ်လီပါပဲတောင်သူတွေစဘာပေါ်ချင်းစုဘယ်သူမှကြမ်းခင်းစေးထက်ပိုးမရပါဘူးဘယ်ချိန်ဘယ်စေးဖြစ်ဖြစ်ပါတောင်သူတွေလက်ထက်မရှိတော့ပါဘူးတောင်သူတွေကပြန်ဝယ်3ချိန်စုနှစ်ဆနီးပါးနှစ်ဆဖြစ်သွားပါတယ်တောင်သူတွေကလည်းပေါ်ချိန်တစ်ခုပဲငွေမြင်ရတာမို့ဈေးကောင်းလည်းမဆောင်နိုင်တော့ပါဘူးလူကိုအသက်ရှည်စေတဲ့ဓမင်းတုပ်လုပ်တဲ့တောင်သူတွေမငတ်နေပေမဲ့ဆက်လက်ဆက်ယုံအရက်ချက်ဆက်ယုံတွေကချမ်းသာသွားပါတယ်တောင်သူတွေကခစ်မကောင်းလည်းတောင်သူတွေပဲနစ်နာပါတယ်ခစ်ကောင်းလည်းသူတို့မစံစားရပါဘူးရွာတွေမှာအလှလည်းမရှိသလောက်ပါပဲအလှတွေမှာလည်းလူတွေမစီကားတော့ပါဘူးအကုန်ပြိပမှာပါပါဇက်ကသာတောင်သူတွေဟာကျေးဇူးရှင်တွေပါလို့ပြောနေပေမဲ့တကယ်တမ်းကျတော့ချမင်းခံရတဲ့ဘဝတွေပါကြောပူတလောက်ဘိုင်းမပူရတဲ့ဘဝတွေပါခံစားချက်တွေရင်းနေရင်ဝိုင်းတော်သားတွေပါစိတ်ညစ်နေရပါဦးမယ
်ဒါကတော့ဆော့ထုခန့်ဆိုတဲ့တော်ရရှင်သူတို့နေမှာကြုံတွေ့နေရတဲ့အခြေအနေကိုဗီဒီယိုကတဆင့်အားလုံးသိအောင်လို့ရင်ဖွင့်လာတာဖြစ်ပါလိမ့်ရှင်ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါသေးရှင်။ကျမတို့ရဲ့ App နာမည်က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မဲဒနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍအပြီးအခုတော့သတင်းတွေကတူတာအစီအစဉ်ကိုဆက်ပြီးထုတ်လွှင့်ပေးခြင်းပါတယ်။သတင်းတွေမှာပါတဲ့နိုင်ငံတကာသတင်းတွေကိုကြည့်ရှုတဲ့အခါမှာသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညဉ့်ညူလွင်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။
นิสเซนนุเวมาลาเนเซงายเนโกနိုင်ငံတကာအမျိုးသမီးများအပေါ်အကြံဖက်မှုပပျောက်ရေးနေ့အဖြစ်ကုလသမဂ္ဂကတမတ်ခဲ့ပါတယ်ဒီလိုကမ္ဘာလုံးဆိုင်ရာနေ့တနေ့အနေနဲ့အမျိုးသမီးတွေအတွက်ဘာကြောင့်အလေးထားသတ်မှတ်ပေးခဲ့ရလဲဆိုတာကတော့လူခွင့်ရဲ့ချိုးဖောက်ခံရမှုအချက်လက်တွေကိုကြည့်တဲ့အခါထိတ်လန့်စရာကောင်းအောင်အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကအများဆုံး
ရဲ့အကြံဖက်မှုအတူလျအမျိုးသားမဟုတ်သူတခြားအမျိုးသားတွေရဲ့လိမ္မိုင်းဆိုင်ရာအကြံဖက်မှုစတဲ့တစ်ခုမဟုတ်တစ်ခုဒါမှမဟုတ်နှစ်ခုစလုံးကိုသူတို့ရဲ့ဘဝတည်တံမှာကြုံတွေ့ကြရတယ်လို့လေ့လာမှုတွေကဆိုပါတယ်။ဒါကြောင့်ကမ္ဘာအမျိုးသမီးဦးရေရဲ့ခမန်းကြီး936တန်းဟာအမျိုးသားတွေရဲ့အကြံဖက်မှုတွေကိုကြုံတွေ့နေကြရတာဖြစ်ပါတယ်။ဒီလိုအကျန်းဖက်မှုတွေလိမ္မိုင်းဆိုင်ရာဆော်ကားမှုတွေကြုံတွေ့ရပြီးတဲ့နောက်မှာတော့စိတ်ကြဝေဒနာခံစားရတာ၊ပူဝင်သောကကြောင်းစားမှုတွေဖြစ်လာတာ၊မျော်လင့်မထားတဲ့ကိုယ်ဝန်ဆောင်မှုတွေရှိလာတာ၊လိမ်ဆက်ဆက်မှုကတဆင့်ကူးစက်ရောဂါတွေရလာတာတွေကိုလည်းကြုံတွေ့လာကြပါတယ်။အမျိုးသမီးတွေပေါ်အကျန်းဖက်ကျူးလွန်မှုတွေထဲမှာခင်မုန်းဖြစ်သူဒါမှမဟုတ်အတူနဲ့အမျိုးသားရဲ့အကျန်းဖက်မှုတွေကအများဆုံးဖြစ်ပါတယ်။အသက်15နှစ်အထက်အမျိုးသမီးတွေရဲ့၄ပုံ၃ပုံကျော်ဟာဒီအကျန်းဖက်မှုတွေကိုရင်ဆိုင်နေကြရတယ်လို့အချက်လက်တွေကဖော်ပြထားပါတယ်။ COVID-19 ကရောဂါကြီးစရောက်တဲ့ကာလတွေမှာအမျိုးသမီးတွေရဲ့အိမ်တွင်အကျန်းဖက်ခံရမှုတွေကပိုများလာတာကိုတွေ့ကြရတယ်လို့လည်းဆိုပါတယ်။အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုမီးမျိုးစုံနဲ့စိတ်ပိုင်းဆိုင်ရာမြို့ပိုင်းဆိုင်ရာအကျန်းဖက်ခံရမှုအဓိကအကြောင်းတွေထဲမှာအတူနေအမျိုးသားတွေရဲ့အကျန်းဖက်မှုတွေအပြင်လူကုန်ကူးမှုတွေအတင်းအဓမ္မလက်ထပ်ခိုင်းတာတွေအသက်မပြည့်ပဲအိမ်အောင်ပြုခိုင်းတာတွေလမ်းတွေပေါ်မှာနဲ့အွန်လိုင်းပေါ်မှာလိမ်ပိုင်းဆိုင်ရာဆော်ကားမှုပြုတာတွေလည်းပါဝင်ပါတယ်။အမျိုးသမီးတွေရဲ့ဘဝတွေအတွက်အဆိုးဝါးဆုံးနေထိုင်နေကြရတဲ့နိုင်ငံကဆီးရီးယားနိုင်ငံဖြစ်တယ်လို့သုတေသနလေ့လာမှုတွေကဖော်ပြပါတယ်။အဲ့ဒီနိုင်ငံကအမျိုးသမီးတွေဟာလိမ္မိုင်းဆိုင်ရာခွဲခြားမှုအများဆုံးနဲ့လိမ္မိုင်းဆိုင်ရာအာဏာပြုချိန်ခံရမှုအများဆုံးခံနေရကြတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံကတော့ဒုတိယနေရာမှာရှိပြီးအာဖဂန်အမျိုးသမီးငယ်၃ပုံ၃ပုံဟာအသက်၁၈နှစ်မပြည့်မီအိမ်အောင်ပြုကြရပါတယ်။အမျိုးသမီးတွေဟာနိုင်ငံသားဆိုင်ရာအခွင့်အရေးတွေကိုလည်းပိတ်ပင်ခံနေကြရပါတယ်။ဒီနိုင်ငံကအမျိုးသမီးတွေကတော့အာရမပြုချိန်ခံရတာတွေအပါအဝင်တခြားလိမ္မိုင်းဆိုင်ရာစော်ကားမှုတွေခံရပြီးအမွေဆက်ခံမှုအိမ်အောင်ကွာရှင်းမှုတွေမှာလည်းအမျိုးသားတွေနဲ့တန်းတူအခွင့်အရေးလုံးဝမရရှိကြပါဘူး။ပါကစ္စတန်နိုင်ငံကလည်းအမျိုးသမီးနဲ့ကမင်းကလေးငယ်တွေအရွယ်မတိုင်မီအာရမလက်ထပ်ထင်းများခံရတာမရင်းကျင့်တက်ပြတ်ခံရတာတွေအများဆုံးကြုံတွေ့ရတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အဲ့ဒီလိုနိုင်ငံတွင်းမှာနေထိုင်နေကြတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်အဆိုးဝါးဆုံးအကျန်းဖက်တဲ့နိုင်ငံတွေရှိသလိုအမျိုးသမီးတွေတူငယ်ခရီးသွားလာရမှာအနေနဲ့အများဆုံးနိုင်ငံတွေကိုလည်းသုတေသနပြုထားတာမှာတောင်အာဖရိကနိုင်ငံဟာအမျိုးသမီးခရီးသွားတွေအတွက်အနေနဲ့အများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။တခြားအမြင်များတဲ့နိုင်ငံတွေကတော့ဘရာဇီး၊ရုရှား၊မက္ဆီကို၊အီရန်၊ဒိုမီနီကန်ရီပပ်ဘလစ်အီဂျစ်မော်ရိုကိုအိန္ဒိယနဲ့ထိုင်းနိုင်ငံတွေဖြစ်ကြပါတယ်။အမျိုးသမီးတွေဟာအတူပေါင်းဆက်ဆက်နေတဲ့အမျိုးသားတွေဒါမှမဟုတ်အတူပေါင်းဆက်ဆက်နေခဲ့ဘူးသူအမျိုးသားတွေရဲ့တက်ဖြတ်မှုတွေကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့နေ့စဉ်တရားကြောတည်ဆုံနေရတယ်လို့လည်းကုလသမဂ္ဂရဲ့အမျိုးသမီးဆိုင်ရာအချက်လက်တွေမှာဖော်ပြထားပါတယ်ရှင်။
မင်းညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ပြီးအခုထူးခြားဆန်းပြသတင်းများအစီအစဉ်ကိုတော့ကိုငင်းချင်းနဲ့မခင်ပြူထွေးတို့အစီအစဉ်တင်ဆက်ပေးထားပါရရှင
်။အရသဘာမြပြည်တော်စုဒူဘိုင်းမြို့မှာလေဟုတုံးမီနယ်ကိုဆောက်ထားတဲ့ဒီယိုတာလန်ခူစာရင်စင်းကိုခင်းကျင်းပြသခဲ့ပါတယ်။လေဟုတုံး၄သိန်း၄သောင်းနဲ့ဆောက်လုပ်ထားတာဖြစ်ပြီးတော့နောက်ဆုံးတော့ Toyota Land Cruiser ကားနဲ့ပုံစံတူတည်ဆောက်ထားတာပါ။ဒီကားပုံတူရဖို့လူစင်းယောက်ပါတဲ့အဖွဲ့ကနိုင်ပေါင်း 2,900 ကျော်အသုံးပြုပြီးတည်ဆောက်ခဲ့ရပါတယ်။မူရင်း Toyota ကားကတော့ကီလို 2,500 လေးပြီးကိုဗစ်ကရောဂါကာလမှာစိတ်လက်ပေါ်ပါစွာနဲ့မောင်းနေနိုင်ဖို့ရည်ရွယ်တယ်လို့ Toyota ကားအယောင်ပြကန်ဒါရိုက်တာတူကပြောပါတယ်။ဒီလေကိုကားပုံတူကိုတနိုင်ငံလုံးကိုလှည့်လည်ပြသမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီကားပုံတူဟာ RS ဆိုပါများပြည်တော်စုမှတိဆောက်ခဲ့တဲ့လေကူအယုတ်တွေထဲမှာတော့အကြီးဆုံးပုံတူအယုတ်ဖြစ်ပါရဲ့ရှင
်။လန်ဒန်မြို့နောက်တောင်ဘက်မှာရှိတဲ့တော်ဝင်ရုခဗေဒဥယျာဉ် View မှာ Christmas ပွဲတော်အတွက်ရောင်စုံမီးအလှတွေကိုထွန်းညှိထားပါတယ်။ဒီနှစ်မှာတော့6နှစ်မြောက်အဖြစ် Christmas ပွဲတော်အတွက်စီစဉ်ထားတာဖြစ်ပြီးတော့မီးပြကန်အဟောင်းတွေအပြင်
အသစ်တွေကိုလည်းထပ်တိုးစီရင်ထားတာပါမီလုံပေါင်းတန်းကျော်ကိုအသုံးပြုထားတယ်လို့ကျူးဦးရင်ကကြေညာချက်ထုတ်ပြန်ထားပြီးတော့ဒီနှစ်မှာတော့ပုံများနိုင်တယ်လို့ပွဲစီစဉ်အကြီးအကဲကပြောပါတယ်လူကြိုက်များတဲ့ပြကန်းတွေဖြစ်တဲ့မီတာ30လောက်မြင့်တဲ့ခရစ်မတ်ကက်သီဒရယ်ဘုရားကျောင်းပုံစံနဲ့မီလုံကြီးတရ50လောက်တုံးထားတဲ့မီတာဦးရင်တွေအပြင်55မီတာကျယ်ဝန်းတဲ့မီလုံကြီးတွေကိုရေကန်တစ်ဖက်ကမ 样崩山边干来西边来，阿古罗边干十里干过，你得他妈二公里米大西来，难得上马边打他了吧？米阳从边打来边歪东过来八万米了，路旁的阿叫耶路安内盘地他了吧？地球乌云啊 ，Christmas 米通不过了，神话伊拉古耶内提边打他妈吧，看呀！
ဒီနေ့တဲ့သတင်းပတ်ချဲမှာပဲ Warner Brothers ရုပ်ရှင်ကုမ္ပဏီက Harry Potter ရုပ်ရှင်ဇာတ်လမ်းတွေစတင်ပြသတဲ့20ပြည့်အခမ်းအနားကိုကိမ့်မုန်ကြီးတလုံးပြုတ်လုပ်ပြီးဆင်နွှဲခဲ့ပါတယ်။ဇာတ်လမ်းတွေကအထင်ကရမော်ချောင်းတော်ကြီး Hogwarts ရဲ့ရဲတိုက်ကြီးပုံစံကိမ့်မုန်ကြီးကိုဖန်တီးခဲ့တာပါ။ဒီကိမ့်မုန်ကိုဖန်တီးဖို့အတွက်သတင်း6ပတ်ကြာအချိန်ယူခဲ့ရပြီးတော့ကိမ့်မုန်ကြီးဟာအမြင့်9ပေနီးပါးရှိပြီးအကျယ်6ပေခွဲကျော်တယ်လို့အလေးချိန်ကတော့22ပေါင်နီးပါးရှိပါတယ်။ဒီကိမ့်မုန်ကိုတက်တက်လို့သမားတွေလည်းစားလို့ရအောင်ဖန်တီးပေးထားပြီးမီးလုံးပေါင်းအလုံး30နဲ့အလှဆင်ထားတယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီကိမ့်မုန်ကြီးကိုတော့ Warner Brothers ရုပ်ရှင်ကုမ္ပဏီစတူဒီယိုကိုတွားရောက်လဲပတ်မဲ့ခီးစဉ်ရဲ့အဝင်ဝမှာပြသထားပါတယ်။အဲဒီနောက်စီးရဲတဲ့သူတွေကိုအစားအသောက်တွေလှူဒန်းပေးနေတဲ့ Pride အဖွဲ့တစ်ခုကိုဒီကိမ့်မုန်ကြီးကိုလှူဒန်းခဲ့ပါတယ်ရှင်။
ပြည်သူနိုင်ငံရဲ့မြို့တော်လီမာကအိမ်တွေလမ်းတွေကိုဆေးရောင်စုံတွေထည့်တာနေပါတယ်။တောင်ဆောင်တွေပေါ်မှာဆောက်လုပ်ထားတဲ့အိမ်တွေကိုတက်တန့်ရောင်လို့အရောင်စုံထည့်တာနေတာကြောင့်အဝေးကနေကြည့်ရင်နိုင်ငံဆေးရေးပကြီးကားကြီးတစ်ချက်လို့မြင်ရမှာပါ။ကိုဗစ်ရောဂါဒဏ်အပြင်းထန်ခံစားခဲ့ရတဲ့ဒီနေရာမှာနေထိုင်သူတွေရဲ့ဘဝတွေကိုတိုးတက်ကောင်းမွန်လာအောင်မြင့်တင်ပေးချင်တာရောကမ္ဘာလက်ခရီးသွားတွေကိုဆွဲဆောင်ဖို့အတွက်ပါရည်ရွယ်ပြီးတော့နိုင်ငံဆေးရေးပကြီးဆရာနှစ်ယောက်ဖြစ်တဲ့ကာလာမေဂင်နဲ့ဒန်နီယယ်မရစ်တို့ဦးဆောင်ပြီးဆေးချယ်နေတာ9လလောက်ရှိနေပါပြီ။ဒီတောင်ဆောင်ဒေသရက်ွက်တွေဟာအန်ဒီယယ်များပြီးမလုံခြုံတဲ့နေရာတွေအဖြစ်ယူဆထားသူများတာကြောင့်ဒါမျိုးအမြင်တွေကိုပြောင်းလဲစေဖို့အတွက်အခုလိုအမှုပညာဖန်တီးမှုတစ်ခုပြုလုပ်နေတာလို့မရစ်ကပြောပါရယ်။မိမမျိုးတော်စီပင်ကလည်းအခုလိုလုံရက်ကိုထောက်ခံထားပြီးတော့ရက်ွက်သူရက်ွက်သားတွေကလည်းဝိုင်းဝန်းကူညီပေးနေကြပါရယ်ခင်ဗျာ။
ကိုငင်းငင်းနဲ့မက်ခင်ပြူထွေးတို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုကြည့်ရှုနားဆင်ကြရတာပါရှင်ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့ကြည့်နေသေးတဲ့အချိန်အတွင်းမှာဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ပြောပြပေးပါရှင
်ညီမနေကမစစ်တပ်ကအာဏာသိမ်းတာဆယ်လနီးပါးကြာလာတဲ့အချိန်ထိဆရာနာသိမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေပုံစံမျိုးမျိုးနဲ့ဖြစ်ပေါ်နေသလိုညင်းရစွာချီတက်ဆန္ဒဖော်ထုတ်မှုတွေလည်းမြို့နယ်တချို့မှာကနေ့အထိရှိနေဆဲဖြစ်ပါတယ်ဒီကနေ့ဒီဇင်ဘာလပြီကျော်10ရက်နေ့မှ28ရက်နေ့မှာကြာရောက်တဲ့အမျိုးသားနေအထိမ်းအမှဖြစ်တဲ့ရန်ကုန်အပါအဝင်မြို့နယ်တချို့မှာဆရာနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြမှုတွေရှိခဲ့ပါတယ်ပြည်သူဒီမိုကရေစီအတွက်ဆရာနာရှင်အမည်ဖြတ်ဆိုတဲ့စာရန်ကန်ဆောင်ထားတဲ့လူငယ်တွေရန်ကုန်မြို့တာမွေစီရှင်မှာချီတက်ဆန္ဒပြခဲ့ကြသလိုမြောက်တကုန်းနဲ့မန္တလေးအပါအဝင်တခြားနယ်မြို့တွေမှာလည်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာအိန္ဒိယနိုင်ငံမဏိပူရာပြည်နယ်အင်ဖာမြို့ကိုလာမယ့်နှစ်အတွင်းရထားလမ်းဖောက်တော်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံနယ်စပ်နဲ့ကီလိုမီတာ100သောကော်ဝေးတဲ့နေရာကိုအိန္ဒိယရထားလမ်းရောက်လာတော့မှာဖြစ်ကြောင်းအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြပါတယ်မရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေအတွက်အခုချိန်ဒီကားလမ်းကိုသာမိခိုးအားထားနေရတဲ့မဏိပူရာပြည်နယ်မြို့တော်အင်ဖာအတွက်ဒီရထားလမ်းကအသက်သွေးကြောတပွဲဖြစ်လာမယ်လို့ဆိုပါတယ်တောင်အာဖရိကမှာစတင်တွေ့ရှိခဲ့ပြီးအရင်ကရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးတဲ့ပိုးပြီးတော့ကူးစက်များနဲ့လို့ယူဆထားတဲ့ Omicron ကိုရိုနာဗိုင်းရပ်စ်မျိုးကွဲကြောင့်နိုင်ငံအတော်များများကလေကြောင်းခီးသွားလာမှုတွေဖြစ်လိုက်တဲ့အတွက်တနင်္ဂနွေနေ့ကတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်လေဆိပ်ကနေထွက်ခွာမဲ့ခီးသည်တွေစိတ်ပြတ်နေကြပါလေခင်ဗျာတောင်အာဖရိကပြန်လာတဲ့နယ်သာလန်နိုင်ငံသား62ဦးမှာကိုရိုနာဗိုင်းရပ်စ်ပိုးအသစ်ကူးစက်နေတာတွေ့ရှိတဲ့အတွက်နောက်ထပ်ဘလောက်ကူးစက်နေသလဲဆိုတာကိုနေသားလည်းအစိုးရကမကြခင်မှာထုတ်ပြန်ဖို့ရှိပါတယ်ခင်ဗျာ
Okay, Bashin, Drin Jinjo goes on like Yopia Pigayava. Tigini to a season to Louis Muga, Guya Nine Pipare, at the Mine Yupain Sanya Engineer Rigaro, El Santos Ne, John Walker, Pipare, Tomaru Kutulin Pia, then Ring a seasonal, a season PP Jinya Senaigani, Setanai Marley, the Lepian Pio, Nasin Jishu Naimare, View in Mimavango Sayita Setame, Suino, Imi Lisaga, Permis at VUE News.com Pipare, View is season you go up in Nasinate.
This program has